မြန်မာတပ်မတော်ကထိုးစစ်တွေတိုးမြင့်လာနေတာကြောင့်ကိုကန့်ဒေသတော်ရဲ့အခြေအနေတည်ငြိမ်မှုမရှိတဲ့အကြောင်းကိုကန့်တပ်ဖွဲ့ကပြောပါတယ်။လောက်ကင်မြို့ရဲ့အခြေအနေကလည်းအရင်တိုင်းပုံမှန်ပြန်ဖြစ်ဖို့မလွယ်သေးသလိုလူများစုဟာတရုတ်ပြည်ဗက်ချန်းဒုက္ခသည်စခန်းတွေမှာဆက်ပြီးတော့ခိုလုံနေရဆဲပဲလို့ဆိုပါတယ်။ဒီအခြေအနေတွေကိုတော့ကိုညံဝင်းအောင်ကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ရှမ်းပြည်နယ်လောက်ကင်မြို့ရဲ့အရှိတောင်ဗက်ချန်းဖုန်းရှမ်းဒေသကကိုကန့်တပ်ဖွဲ့တွေကိုမြန်မာတပ်မတော်ကဒီကနေ့မှလေကြောင်းစုစင်ကြီးတွေလုခဲ့တယ်လို့ကိုကန့်တပ်ဖွဲ့ MMDA ရဲ့ပြောခွင့်ရသူဦးတွန်းမြတ်လင်းကပြောပါတယ
်ဒီနေ့မဲ့သူတို့ပုံမှန်ရှင်းပါတယ်ကျွန်တော်ဒီသုံးဆန်းဒေတာပေါ့လောက်ကန်ရဲ့ဟိုပါပေါ့အရှိတ်တောင်ဖက်ဖြစ်မှာပေါ့ဗျာသုံးဆန်းတောင်အဲ့ဒီဖက်မှာလင်းသုံးမျိုးလို့သုံးတယ်ဗျာပုံကျက်လေရင်လည်းသုံးတယ်ပြီးတော့ဖိုက်တာလည်းသုံးတယ်ပြီးတော့ဟယ်လီကော့ပတာလည်းသုံးတယ်တော့လောလောဆယ်အဲ့မှာဟိုကပုံကျဲနေတော့ပေါ့ဗျာဒီကနေ့ရဲ့ပိုင်းတော့ကျွန်တော်ဖက်ကတော့နေချင်းတိုင်ရရတော့ရှိပါတယ်အကြကမရှိဘူးကြာကျွန်တော်ပြီးတော့တစ်ဖက်ကတော့ကျွန်တော်ကြားတာကတော့ဟိုကကြာတာလည်းရှိတယ်တန်ရာရတာလည်းရှိတယ်လို့ပြောပါခင
်ဒီကနေ့တော့မြန်မာအစိုးရသတင်းစာတွေမှာတော့လောက်ကင်မျိုးကနေအိမ်နှလုံးကိုဝင်ရောက်ရှာဖွေရမှာလက်နဲ့နဲ့မူရဲ့စေဝါးတွေဖမ်းမိခဲ့ပြီးလောက်ကင်မျိုးအနီးတစ်ဝိုက်မှာကိုကန့်တပ်ဖွဲ့တွေကလာရောက်တိုက်ခိုက်တာကြောင့်အစိုးရတပ်ဖက်ကပြန်လည်တိုက်ခိုက်ခဲ့ရကြောင်းဖော်ပြထားပါတယ်လောက်ကင်မျိုးအခြေအနေတွေဟာအရင်လိုပုံမှန်ပြန်မဖြစ်သေးပဲမြို့ခံတွေစိုးရိမ်နေရသေးပဲလို့ကိုကန့်တပ်ဖွဲ့ရဲ့ဦးထွန်းမြတ်လင်းကပြောပါတယ
်ကျွန်တော်ရှားတိတော့တော့နဲပါတယ်ပြန်လာပြီးတော့ညကျတော့တို့အဲ့မှာလောက်ကန်မှာအိတ်ရဲပါဘာလို့လဲဆိုတော့တို့ပြန်တဲ့လူတွေလူငယ်တွေပေါ့အထူးသဖြင့်လူငယ်တွေကလည်းအသက်ဖြတ်ခံရတယ်လည်းရှိတယ်အရင်တော့ကတော့မများပဲမဲ့ရှိတယ်ဒီလိုနေခင်းကြောင်တော်ကြီးမှလည်းအသက်ဖြတ်ခံရတာရှိသေးတယ်ကအဲ့ဒါကြောင့်မလို့ပါညဆိုပူဆိုးရင်ရပါတယ်နေပိုင်းလာပြီးတော့ခဏပြန်ပြီးအိမ်ကြည့်ပြီးတော့ဟိုတုတ်ခတဲ့စကံပဲပြန်သွားကြတယ်လို့ပြောကြပါတယ်ကွာအဲ့တော့တော့အလားလေတော်တော်လေးကိုသိမှုပြီးဖြစ်ပါတယ
်ဒီလိုအခြေအနေတွေကြောင့်ကိုကန့်ဒေသခံဒုက္ခသည်တွေဟာတရုတ်ပြည်ဘက်ချမ်းနမ်ဆန်ဒုက္ခသည်စခန်းမှာခိုးလုံနေရဆဲပဲဖြစ်တယ်လို့သူကဆိုပါတယ
်ကျွန်တော်တိတော့တော့တရုတ်ပြည်နမ်ဆန်မြို့နယ်မှာမြို့မှာပေါ့နော်သူတို့အဲ့မှာပဲဒုက္ခသည်စခန်းတွေရှိတယ်ပြောတယ်အရင်တော့ကတော့ဟိုတရုတ်ပြည်ဘက်ကလှုပ်ထားပေးတယ်ပြောတယ်အခုကျတော့တရုတ်ရဲ့တက်ရှင်တွေတင်းရလာပြီးတော့အတိကတာဝန်ယူပြီးတော့လှုပ်နေတယ်ပြောတယ်အဲ့ဒီမှာနေနေကြတယ်ကျွန်တော်ကြားတာတော့နေရာဆိုင်ခင်းလည်းပြီးပါတယ်ပြီးတော့အသားတော့လည်းပြီးပါတယ
်လက်ရှိအနေအထားတွေပေါ်လေ့လာချက်အရရှေ့လာမယ့်ကာလတွေမှာတိုက်ပွဲအခြေအနေတွေတိုးမြင့်လာလိမ့်မယ်လို့ခန့်မှန်းကြောင်းဦးထွတ်မြတ်လင်းကသုံးသပ်ပါတယ
်အခုတမချက်6လည်းရောက်နေပြီအဲတော့တော်တော်လေးကိုများနေပါပြီကျတော့ဒီကုကန့်ဒေတာထဲမှာတမတွေကအများကြီးဖြစ်နေသက္ကခတွေကတမတော်ဖက်နေပြောတာတော့အပြည့်ချိန်မုန်းမယ်လို့ပဲကျတော့ချိန်ပေါင်းထားပါတယ်ခင်ဗျကျတော့တော့ဆက်လက်ပြီးတော့ခုခံရုံပဲရှိပါတယ
်အစိုးရကာကွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့သတင်းထုတ်ပြန်ချက်မှာတော့ကိုကန့်တပ်ဖွဲ့ရဲ့ခြုံခိုတိုက်ခိုက်မှုကြောင့်အစိုးရတပ်စစ်တီ3ဦးကြာဆုံးပြီးအရာရှိ5ဦးဒဏ်ရာရခဲ့ကြောင်းဖော်ပြထားပါတယ်။မြန်မာအစိုးရနဲ့ဆက်စပ်ဆွေးနွေးဖို့ကိုကန့်တပ်ဖွဲ့ကကမ်းလှမ်းထားပေမဲ့အခုချိန်ထိဘာမှထူးခြားမှုမရှိသေးဘူးလို့ကိုကန့်တပ်ဖွဲ့ကပြောပါတယ်ခင်ဗျာ။